ကမ္ဘာပံအနေနဲ့နှစ်ပေါင်း20ကျော်အတွင်းမြန်မာနိုင်ငံကိုဖွံ့ဖြိုးရေးအကူအညီပြန်ပေးတော့မှာမို့စီစဉ်ထားတဲ့အတိုင်းထင်သာမြင်သာရှိဖို့နဲ့အစင်းရဲဆုံးသူတွေစီရောက်ဖို့အရေးကြီးတယ်လို့ကုလသမဂ္ဂအစင်းမြင့်အရာရှိဟောင်းလဲဖြစ်မြန်မာအစိုးရဝန်ကြီးဟောင်းလဲဖြစ်ခဲ့တဲ့ဒေါက်တာညင်ညီက VOA မြန်မာပိုင်းကိုပြောကြားလိုက်ပါတယ်ဒေါ်လာတန်းနဲ့ချီတဲ့ဒီအကူအညီတွေကိုတောင်းရမှာအစင်းရဲဆုံးသူတွေအလုပ်ရရှိရေးအတွက်ဘလို့ပစ္စည်းတွေထုတ်လို့ရောင်းချဖို့အပြင်သူတို့ရဲ့ကျန်းမာရေးပညာရေးတွေဆောင်ရှားမှုတွေအတွက်ပါကြေကြေပြန့်ပြန့်ကြည့်ပြီးတော့ပံ့ပိုးပေးတယ်လို့လည်းဆိုပါတယ်ဒီအကြောင်းပြေဆုံးလို့တော့ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါမြန်မာနိုင်ငံထဲမှာပြည်ပြင်ပြောင်းလဲရေးစလုပ်လာတာကိုဝိုင်းကူတဲ့အနေနဲ့ကမ္ဘာပံဘက်ကလည်းမြန်မာနိုင်ငံမှာဆင်းရဲမှုလျှော့ချရင်းနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးတွေအတွက်အမေရိကန်ဒေါ်လာတန်ပေါင်း80အကူအညီပေးသွားမယ်လို့ချတာရီနေကဆုံးဖြတ်ချက်ချလိုက်ပါတယ်အခုလိုပြန်ဆက်ဆရာမလို့တဲ့အကူအညီတွေကိုတိုင်းနယ်ပြည်နယ်ပေါင်း15ခုကမြို့တစ်ခုစီမှာအသုံးပြုနိုင်ဖို့ရှိရမှာဒေသခံတွေကရွေးချယ်တဲ့ကိုယ်စားလှယ်တွေအနေနဲ့ဘလို့အလိုအဆုံကိစ္စတွေမှာအသုံးပြုမယ်ဆိုတာကိုထင်သာမြင်သာမှုရှိရှိနဲ့စီစဉ်ဆောင်ရွက်ပြီးအစီရင်ခံစာပြန်တင်ဖို့လိုတယ်ဥပမာလုပ်မဲ့လုပ်ငန်းတွေထဲမှာလမ်းတံတားတူးမြောင်းဖောက်တာတွေနဲ့ကျေးလက်ဈေးကွက်ဖန်တီးတာတွေအပြင်ကျောင်းနဲ့ဆေးကန်းတွေဆောက်တာလဲပါနိုင်တယ်လို့ဒီကမ္ဘာပံရဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်အခုလိုပြန်ဆက်ဆရာမလို့တဲ့နိုင်ငံတကာကအကူအညီတွေကိုထိထိရောက်ရောက်သုံးနိုင်ဖို့ကိစ္စမှာဘယ်နေရာမှာသုံးမယ်ဆိုတာကိုသိဖို့အပြင်ဘလို့အောင်မြောင်လုံမလဲဆိုတာကိုသိဖို့လဲထင်သာမြင်သာရှိဖို့ကအရေးအကြီးဆုံးဖြစ်တယ်လို့တချိန်ကမြမထေတန်းခေါင်းဆောင်ဖြစ်လာဖို့တစ်ပြေးခဲ့တဲ့ဒေါက်တာညင်ညီကဆိုလိုက်ပါတယ်အဲ
့ဒါတော့ကျွန်တော်ကတော့ဗမာပြည်မှာတော်တော်လိုတယ်လို့ထင်တယ်လူရာဒီလောကမှာအောင်မြင်တဲ့လုပ်ငန်းဆိုလို့ရှိရင်ငါလုပ်တာငါလုပ်တာဆိုပြီးတော့ပြောကျင်တယ်လို့သိမ့်များမအောင်မြင်လို့ရှိရင်ဒါကျွန်တော်သိမ့်မသိလိုက်ဘူးလို့ပါလို့ဆိုတာမျိုးတွေဖြစ်လာတော့အရေးကြီးတာတင်တာမြင်တာပေါ့လေဘာကြောင့်လုပ်တယ်ဘလူလုပ်တယ်ပိုက်စားဘယ်နေရာမှာကုန်နေပါဆိုတာကိုတိတိကျကျသိရင်ဒီနေ့ကျတော့မအောင်မြင်ကျွန်တော်ပြန်လေ့လာဖို့လိုတယ်ဘာကြောင့်မအောင်မြင်လဲဆိုတော့ဒီခါမှာဒါတွေကအကုန်လုံးပေါ်လာအဲ့တော့အဲ့ဒီ transparency ရှိတာလည်းကျွန်တော်တော့ပေါ်ကြ
ဒေါက်တာညင်ကြီးကပဲဒုတိယအရေးအကြီးဆုံးကတော့အခုရည်မှန်းထားတဲ့ထဲကအတိုင်းအစင်းရဲဆုံးသူတွေစီကိုတကယ်တမ်းရောက်ဖို့ပဲဖြစ်တယ်လို့ဆက်ပြောပါဗျ။အ
ဲတဲ့တွေစုတွေမရောက်ပဲနဲ့ပူချမ်းသာတဲ့လူစုစီရောက်သွားတာမျိုးဒါလောက်မကြက်တဲတဲ့လူတွေစီရောက်သွားတာမျိုးဖြစ်ရင်သူတို့ကပြောမှာဒီကျွန်တော်တို့ပေးတာကဒီအတွက်ပေးတာခင်ဗျားတို့ကဒီပြင်ဟာသုံးထားတယ်ဆိုပြီးတော့ပေါ်ရင်နောက်တစ်ချော့ရဖို့ကြတော့တော်ခက်လာတာပေါ့
။ဒါအပြင်လက်ရှိနယူးယောက်မြို့မှာနေထိုင်နေတဲ့ဒေါက်တာညင်ကြီးကဆက်ပြီးလက်တွေ့အသေးစိတ်လုပ်ငန်းတွေလုပ်ရမှာတော့အစင်းရဲဆုံးသူတွေအလုပ်ကံရရှိရေးအတွက်ဘလို့ကုန်ထုတ်လုပ်ငန်းတွေလုပ်မယ်ဆိုတာကိုစဉ်းစားဖို့ဖြစ်တယ်လို့ဆက်ပြောပါတယ်
။ခုမြို့လောင်လုပ်ဖို့ကအရေးကြီးတာတော့ငွေငွေရှိဖို့ပဲ။ငွေငွေပို့တို့လာဖို့ဒါတော့အလုပ်ရှိဖို့ပါလေ။အဲ့တော့တတ်နိုင်ပြီသူတို့ပစ္စည်းပို့ထုတ်နိုင်မလို့လိုတယ်။အဲ့ဒီပစ္စည်းတဖို့လိုရင်ကျွန်တော်တို့စဉ်းစားထားဖို့ကဘာသာတစ်ချက်ကငွေရင်းပေါ့။အဲ့ဒီငွေရင်းကအခုဒီအားနဲ့စလို့ရတာပေါ့လေပြီးလို့ရှိရင်ဒီငွေရင်းပဲလို့ဆက်မလဲဆိုစဉ်းစားဖို့ဒုတိယတစ်ခုကကိုလုတ်တဲ့ထုတ်တဲ့ပစ္စည်းကဈေးကွက်ရှိရလားဆိုတာစဉ်းစားဖို့လိုတယ်ဟိုထုတ်ပြီးတော့ဝယ်သူမရှိတဲ့ဟာဆိုရင်အလကားပဲပြီးတော့အဲ့ဒီလိုရောင်းလို့ရတဲ့ပစ္စည်းထုတ်ပြီးရင်ဈေးကွက်ကဘယ်မှာရှိတယ်လဲဆိုတာသိထားရင်အဲ့ဒီဈေးကွက်ဘယ်လိုပို့မလဲဆိုတာစဉ်းစားပြီးတော့ပို့တယ်ဆိုရင်ဘာပါလာလဲဆိုတော့ဘယ်လိုပစ္စည်းထုတ်မလဲပစ္စည်းအောင်နောက်တစ်ခုကလေနဲ့ပို့မလားမော်တော်ကားနဲ့ပို့မလားထရက်ကားနဲ့ပို့မလား
အခုလိုကုန်ပစ္စည်းထုတ်လုပ်တဲ့ကိစ္စအပြင်ထုတ်ထားပြီးသားပစ္စည်းကိုရောင်းချဖို့ကိစ္စကိုစဉ်းစားဖို့လဲလို့လို့ဒေါက်တာညင်ကြီးကဆက်ထောက်ပြပါတယ်
တချို့ကတမဝိုင်မလို့ဟာမျိုးသူပေါင်းတင်တယ်အဲ့ဒါကလည်းနေပူရဒါပေမဲ့သူကကုန်တယ်လောက်တော့ရောင်းတတ်ချင်မှရောင်းတတ်မယ်ကုန်တယ်ကတော့သူ့အတွက်ဈေးကနေနေပူပြရမှာပေါ့
ဒါအပြင်ဒီအစင်းရဲဆုံးသူတွေအနေနဲ့ငွေမရှိအလုပ်မရှိတာအပြင်သူတို့မှာဖျားနာလာရင်လဲကူညီပေးဖို့နဲ့သူတို့ရဲ့ဘဝတွေတိုးတက်စေဖို့ပညာရေးကိစ္စတွေအတွက်လည်းထည့်သွင်းဖို့စဉ်းစားသင့်တယ်လို့ဒေါက်တာညင်ကြီးကဆက်ပြောပါတယ
်သူတို့ကျမကြီးတက်ပြီးတည်းကသုံးရင်သုံးမသုံးရင်အစိုးရကလိုရမှာပေါ့နောက်တစ်ခုကသလုံးဒီအလုပ်ပဲလုပ်နေမလားပူပြီးတက်လာအောင်လို့ဖို့မလုပ်ဘူးလားဆိုတာစဉ်းစားတော့ပညာလိုလား
တစ်ချိန်တည်းမှာဒေါက်တာညင်ကြီးကပဲဒီကမ္ဘာပံအစီအစဉ်ထဲမှာပါလာတဲ့အစိုးရရဲ့ဘတ်ဂျက်ကိုအပြင်ကနေစောင့်ကြည့်စစ်ဆေးပေးတာကလည်းအထူးကောင်းမွန်တဲ့အစီအစဉ်ဖြစ်တယ်ဒါမှသာတစ်ဖက်ဆောင်းနှင်းအတုံးမပြုတ်မိအောင်ထိန်းချုပ်ပေးနိုင်မှာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်တကယ်တော့ကမ္ဘာပံအနေနဲ့အခုလိုတန်း80အကူကြီးပေးတာအပြင်ဂျပန်ဆိုးရနဲ့ ADB ခေါ်အာရှဖွံ့ဖြိုးရေးဘဏ်တွေနဲ့ပူးပေါင်းပြီး မြန်မာနိုင်ငံအပေါ်နိုင်ငံတကာကအရင်တင်နေတဲ့အကြွေးအသံ40ကျော်ပတ်ဝန်းကျင်ပြတ်ဆက်နိုင်ပြီမှာကမ္ဘာပိုင်အနေနဲ့နောက်ထပ်ချင်းငွေအမေရိကန်ဒေါ်လာတန်ပေါင်း165သန်းမကြာခင်လပိုင်းတွင်ထပ်ပေးနိုင်ဖို့ကိုလည်းစီစဉ်နေတယ်လို့ဆိုပါတယ်ခင်ဗျာ